Rohingya ri apo ajan phat mu ri ko nhot sait ma ni bae thauk phaw pyaw cha bo Bangladesh ma yauk shi ni de amyo thami Nobel nyin yan yei su shin tong u ga Myanmar naing gan atain me gan pauk ko le phit thuro ye yaung yin le phit de 1990 ta khu ni Nobel nyin yan yei su shin Daw Aung San Suu Kyi ko tai twon lai de pyin lu myo dong tat phat mu ne tya swae su da khan ya ba le me lo le tari pe ka ba de AFP သတင်းတပုတ်ကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Nobel ငင်းကြိုင်းဆုရှင်တွေဖြစ်ကြတယ်။ Iran က Shirin Ebadi, Yemen ကတဝါကိုကာမန်နဲ့မြောက် Ireland က Merit Magwa တို့ဟာစနေနေ့ကစပြီး Bangladesh နိုင်ငံကို Rohingya အမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်တည်တာကိုပြသဖို့အတွက်တပတ်ကြာသွားရောက်နေကြတာပါ။တနင်္လာနေ့ကတော့ Caucasus Bazaar ကဒုက္ခသည်စခန်းတွေကိုသူတို့သွားရောက်ခဲ့ပြီး Rohingya ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မရစ်မက်ဂွိုင်းကဒါဟာရိုဟင်ဂျာတွေပေါ်မှာမြန်မာအစိုးရနဲ့စစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းရှင်းနေတယ်လို့ပြောခဲ့တယ်လို့ကျူးလွန်မှုတွေအတွက်မြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးတင်ရမယ်လို့လည်းပြောပါတယ
် The world must act. This is a case for the International Court of Justice which the military of Burma must be taken to.
ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကရည်ရွယ်ဆောင်ရွက်ဆက်ရမှာဖြစ်ပါတယ်။ဒါဟာမြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးကိုတင်ရမယ်အမှုဖြစ်ပါတယ်။ကျမတို့ရဲ့ညီမငယ်ဒေါအောင်ဆန်းစုကြည်ကိုလည်းပန်ကြားချင်ပါတယ်။ခရီးငယ်တွေကိုသူတို့မိခင်လက်ထက်ကဆွဲယူမယ်ဆိုရင်ကိုယ်တိုင်လည်းမိခင်တယောက်မှုစဉ်းစားကြည့်ပါ။နောက်ပြီးအစုလိုက်ပြုံလိုက်တက်ဖြတ်ပြီးယွာတွေကိုလည်းမိရှုပစ်ကြတယ်။ရိုဟင်ဂျာတွေဟာလည်းလူသားတွေဖြစ်ကြတယ်တက်ရှိနေထိုင်ခွင့်ရှိကြတယ်ဆိုတဲ့အချက်ကိုလည်းမဖြစ်ပေပါနဲ့
ရီမင်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်တဝါကိုကာမန်ကတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှ1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ရောင်ရင်ဒေါမ်ဆန်းဆုကြီးကိုဒီဒုက္ခသည်တွေအရေးနုံနုံကြကြလှုပ်ဆောင်မှုအတွက်ပန်ကြားလိုက်ပါတယ်
It's the appeal to our sister Aung San Suu Kyi to wake up. Otherwise, she will be betrayed. One of the betrayers.
Maria Nima ဖြစ်တဲ့ Aung San Suu Kyi အသိတရားရပြီးတော့ထုတ်ဖော်ပြောဆိုဖို့ပန်ကြားနေတာပါ။ဒါမှမဟုတ်ရင်တော့သူမဟာရာဇဝတ်မှုကျူးလွန်သူတွေကတယောက်ဖြစ်သွားပါလိမ့်မယ်။ဒီရာဇဝတ်မှုတွေရပ်ဆိုင်သွားအောင်မလုပ်နိုင်ဘူးဆိုရင်လည်းနှုတ်ထွက်ပေးပါ။အခုကိုနှုတ်ထွက်ပေးပါ။ဒါဟာတိတ်ကိုအရေးကြီးပါတယ်။ဒါမှမဟုတ်ရင်နိုင်ငံတကာခုံရုံးကိုသူမပါသွားရမှာပါ။
အီရန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ရှရင်အီဘာဒီကလည်းရိုဟင်ဂျာတွေအခုလိုတိမ်းနဲ့ချီးပြီးထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အတွက်တာဝန်ရှိတဲ့မြန်မာအစိုးရနဲ့စစ်တပ်ကိုအရေးယူရမယ်လို့အခုလိုစကားပြန်ကနေတဆင့်ပြောကြားခဲ့ပါတယ်
။ဘာမိုဆာဘဘဟာမယင်းအင်ဂျနော်ယော့တိုလာ
ဒီပြမှုကျူးလွန်ရခြင်းအခြေခံအကြောင်းရင်းတွေအတွက်တာဝန်ရှိသူတွေကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဖြစ်ပြီးသူတို့ကိုအရေးယူရမှာဖြစ်ပါတယ်လို့ပြောသွားတာပါ။သူတို့ဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အစိုးရတာဝန်ရှိသူတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေအပြင်တန်တမန်တွေကိုပါတွားရောက်တွေ့ဆုံမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ဆုရှင်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။သူတို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဗုဒ္ဓဘူးနယ်မှာတွေ့ဆုံမှုစီစဉ်ထားကြောင်းလည်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။တနင်္ဂနွေနေ့ကတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမန်ကြီးဖြစ်တဲ့အသိခန့်လိုက်တဲ့ဥလွင်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAH Mahmoud Ali နဲ့တွေ့ဆုံဆွေးနွေးခဲ့ကြပြီးတွေ့ဆုံပွဲမှာဒုက္ခသည်တွေနေရပြန်ပို့ရေးနဲ့နှစ်နိုင်ငံသဘောတူညီချက်ကိုချောချောမောမောအကောင့်ထည်ဖော်ရေးကိုဦးစားပေးပြီးဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒုက္ခသည်တွေနေရပြန်ရေးဟာသူတို့ဆန္ဒအလျောက်သာဖြစ်စေရမယ်လို့ကုလသမဂ္ဂကပြောဆိုထားတယ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခသည်တွေပြန်ဖို့အတွက်မသင့်တော်သေးဘူးလို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါလူခွင့်ရချုပ်ဖောက်မှုတွေကိုစိုးစိုးဝါဝါဆက်နေတဲ့ကြကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့ရဲ့အကြီးအကဲစစ်တပ်အရာရှိတွေပေါ်မှာချက်ချင်းပြစ်မှတ်ထားပြီးကန့်သတ်မှုတွေလုပ်ဖို့အပြင် EU ရဲ့လက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်တွေကိုလည်းပိုးပြီးတော့တင်းကျပ်ဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကတနင်္ဂနွေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ